အမေရိကန်စွမ်းအင်နေရတော့ဒီဆိုင်ကလုန်းဒုက္ခတွေကဒီမှုအစွမ်းကုန်ကျူးလာခဲ့တာဒါအားလုံးလည်းသိပါပဲသူဒီရေတပ်စစ်သင်္ဘောတွေကိုလွှတ်ပြီးတော့ကယ်ဆယ်ရေးလုပ်ငန်းမှာပါဝင်ဆောင်ရွက်ပေးဖို့ကမ်းလှမ်းခဲ့တာရှိတယ်။နောက်ဒီလင်းမြန်နဲ့အခောက်အခောက်အကကကယ်ဆယ်ပစ္စည်းတွေကိုရန်ကုန်ရောက်ပို့ခဲ့တာရှိတယ်။စသဖြင့်ပေါ့နော်။နောက်ငွေကြေးရဆိုလည်းဒေါ်လာတန်း30လောက်ရှိပါပြီဒီကုလသမဂ္ဂအေဂျင်စီတွေနဲ့တကအခြားနိုင်ငံကဟိုလူသားချင်းစာနာဒေါ်တာတွေအဖွဲ့အစည်းတွေကိုထုတ်ပေးပြီးတော့ဒီမြန်မာနိုင်ငံမှာကယ်ဆယ်ရေးလုပ်ငန်းများအတွက်ကူညီခဲ့တာပါ။ဆိုတော့အမေရိကန်ပြည်တော်စုအနေနဲ့ကတော့မြန်မာနိုင်ငံကဒီဆိုင်ကလုန်းဒုက္ခသည်များရဲ့ဒုက္ခစင်းကိုကယ်တင်မှုအတွက်အစွမ်းကုန်ကြိုးစားနေရဆိုတော့ကျွန်တော်ယုံကြည်ပါတယ်
။အဲဆိုရင်လေဒီမြန်မာအစိုးရဘက်ကနေပြီးတော့အဲ့လိုနိုင်ငံသားအကူအညီတွေကိုသူတို့ကအကန့်အသတ်နဲ့လက်ခံတာဆိုတော့ဟိုအမေရိကန်နိုင်ငံအနေနဲ့ပေါ့နော်ဒီမုန်တိုင်းဒုက္ခသည်တွေအတွက်အကူအညီတွေကိုထိရောက်မှုရှိအောင်သူတို့ဘယ်လိုလုပ်ပေးနိုင်တယ်ရှင်။
ဆိုအမေရိကန်အစိုးရအနေနဲ့ကတော့နာဖတ်အစိုးရကိုအချိန်မျှော်သောကမ်းလှမ်းခဲ့ပါတယ်။ဒီသူရဲ့ရေတပ်စစ်သင်္ဘောတွေရတဲ့ရှင်ဒီကယ်ဆယ်ပစ္စည်းတွေကိုအဲဟယ်လီကော်ပတာသုံးမျိုးချဖို့တော့ဆက်ပြီးတော့အခြားအခြားသောအကူအညီတွေပေးဖို့လည်းကမ်းလှမ်းခဲ့တာရှိပါတယ်။ဆိုမြန်မာစစ်အစိုးရရဲ့ကမ်းသာပေးဆွမှုတောင်းတာလည်းဒီအမေရိကန်အစိုးရနဲ့တကွာဒီနိုင်ငံတကာအကူအညီများရဲ့အခန့်ကဏ္ဍကနှောက်နှေးကြမ်းကြမ်းနေရတာပါ
။ဟုတ်ကဲ့ဒီမြန်မာစစ်အစိုးရဘက်ကပေါ့နော်မုန်တိုင်းဒုက္ခသည်တွေကိုကူညီဖို့ကိစ္စမှာသူတို့ကဟိုနိုင်ငံရေးအမြင်နဲ့ကြည့်ပြီးတော့အမေရိကန်ရေတပ်စစ်သင်္ဘောတွေရဲ့အကူအညီကိုလက်မခံတော့ဒီလူသားချင်းစာနာထောက်ထားမှုဆိုင်ရာအရာဒီနိုင်ငံတကာကဝင်ရောက်ဆွတ်ဖက်နိုင်မှုအပိုင်းကိုအမေရိကန်အစိုးရကဘယ်လိုသဘောထားလဲရှင်
။အဲ့နဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမှာပြန်ထန်ဆွေးနွေးကြပါတယ်။ကျွန်တော်ကိုယ်နိုင်ကလည်းဒီအမေရိကန်စစ်သင်္ဘောတွေမြန်မာပြည်ပိုင်နဲ့အနီးတစ်ဝိုက်မှာရှိတဲ့ကာလတွေမှာပေါ့နော်။နောက်ကပြင်သစ်စစ်သင်္ဘော UK စစ်သင်္ဘောစသဖြင့်ကယ်ဆယ်ရေးပစ္စည်းအများအများနဲ့နောက်ကယ်ဆယ်ရေးရာကျွမ်းကျင်သူတွေအများအများနဲ့ရှိနေတဲ့အချိန်မှာဒီနာဖာစီအိုစုရဲ့ခွင့်ပြုချက်ကိုမတောင်းတော့ဘဲနဲ့ဒီဒုက္ခသည်တွေကိုတိုက်ရိုက်ဝင်ရောက်ကူညီဖို့ကျွန်တော်တို့အကြီးအကျယ်အပြည့်အစုံဆွေးနွေးခဲ့ကြပါတယ်။ဒါပေမဲ့လည်းအမေရိကန်အစိုးရအနေနဲ့ကကျွန်တော်ဒီနိုင်ငံတကာဥပဒေနဲ့ပတ်သက်တဲ့အခြားသောဒီငဲ့ညာမဲ့အပိုင်းတွေအများကြီးရှိပါတယ်။ကဲလို့အမေရိကန်အစိုးရအနေနဲ့ခုလိုမျိုးတကယ်လို့များတိုက်ရိုက်ဝင်ရောက်ဆော့ဖက်ခဲ့မယ်ဆိုလို့ရှိရင်ဖြစ်ပေါ်လာမယ့်နောက်ဆက်တရလတရားအင်မတန်မှဆိုးပါတယ်။မြန်မာစစ်စိုးကဒီမြန်မာနိုင်ငံကိုအမေရိကန်စစ်သင်္ဘောတွေကျူးကျော်ဝင်ရလို့ဆိုပြီးတော့ပြန်လိုက်တိုက်ခိုက်မှအခုဒီနိုင်ငံကတရားဥပဒေတရားစွဲမှာကုလသမဂ္ဂကိုတိုင်ကြားမှာတရုတ်နဲ့အိန္ဒိယအစရှိတဲ့အိန္ဒိယနိုင်ငံနဲ့ဒီကမြန်မာစစ်စိုးရဘက်ကထောက်ခံပြီးတော့အမေရိကန်အစိုးရကကျူးကျော်သူဖြစ်ဆွဆွမှာစသဖြင့်ပေါ့လေ။ဒီနောက်ဆက်တွဲဒီအကြောင်းတရားတွေအများကြီးရှိတဲ့အတွက်ကြောင့်မလို့ဒီလိုတိုက်ရိုက်ဝင်ရောက်ဆော့ဖုတ်ဖို့ကိစ္စကိုအမေရိကန်အစိုးရကလက်လျှော့ခဲ့ရတာပါ
။ဟုတ်ကဲ့။အဲ့တော့ဒီလောက်တန်းနဲ့ချီပြီးရှိတဲ့မုန်တိုင်းဒုက္ခသည်တွေကိုကူညီဖို့လိုအပ်နေတဲ့နိုင်ငံတကာအကူအညီတွေကိုအစိုးရကိုယ်တိုင်ကပိတ်ပင်ထားတော့ပေါ့နော်ဒီအခြားကူညီနိုင်မဲ့နည်းလမ်းတွေရောရှိပါလားရှင
်ကျွန်တော်တို့ပြည်သူများအချင်းချင်းရိုင်းပင်းကူညီမှုပါပဲဒီကျွန်တော်ဒီမှာအမေရိကန်ပြည်တော်စုမှာဒီကက်ထရီနာဆိုပြီးတော့အဲမုန်တိုင်းကြောက်တဲ့ခါတုန်းကလည်းအလားတူပါပဲဒီဟိုက်ကမုန်တိုင်းကြောက်တဲ့ဒီလူဝီဇီယားနာပြည်နယ်တို့နယူးအော်လင်းတို့ကိုအမေရိကန်တနိုင်ငံလုံးကပြည်သူတွေဆင်းလာပြီးတော့ငွေကြေးတွေနဲ့တော့လည်းကောင်းလူအားနဲ့တော့လည်းကောင်းလှူအပ်ပေးကြတာပါကူညီဆောင်ရွက်ပြီးတော့ဒီမုန်တိုင်းနဲ့ကယ်တင်ရေးလုပ်ငန်းတွေကိုဆောင်ရွက်ခဲ့ကြတာပါအဲလားတူပဲအမေရိကန်ပြည်တော်စုနယူးယောက်မှာဒီ911ပေါ့နော်ဒီတာဝါကြီးနှစ်ခုကိုဒီအကြမ်းဖက်သမားတွေကလေကြောင်းကတိုက်ခိုက်ပျက်စီးတဲ့အချိန်မှာလေတနင်္ဂနွေလုံးကအမေရိကန်ပြည်သူတွေကဒီနယူးယောက်ကိုစူဝေးရောက်ရှိလာပြီးတော့သူတို့တိုက်နေတဲ့နေရာနေနဲ့ဒီပြန်လည်ထောင်ရေးလုပ်ငန်းတွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်ခဲ့ကြတာပါဆိုတော့ဒီလိုနမူနာမျိုးကျွန်တော်နိုင်ငံပြည်သူတွေကဆောင်ရွက်ဖို့လိုပါတယ်အစိုးရရဲ့ဂရုမစိုက်မှုကိုခံရတဲ့ပြည်သူတွေချင်းချင်းရိုက်ပင်းဖို့လိုပါတယ်အစိုးရဆောင်ဥပိ္ပခပြည်ပြီးတော့ဆင်းရဲဒုက္ခရောက်တဲ့ပြည်သူတွေကိုဒုက္ခမရောက်သေးတဲ့ပြည်သူတွေကနီလန်းပေါင်းစုံနဲ့နေရာပေါင်းစုံကလာပြီးတော့ဝိုင်းဝန်းကူညီကြမယ်ဆိုလို့ရှိရင်ဒီခုနကတန်းပေါင်းများသောမွန်လိုက်တဲ့ခံရပြည်သူတွေရဲ့ပူအားကိုကျွန်တော်အချင်းမီကယ်တင်နိုင်ပါပါ